င်ကိုရီးယားနိုင်ငံရဲ့ကျွန်းတစ်ခုကိုလက်နက်ကြီးတွေနဲ့ပြင်းထန်တဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ပြီးတပတ်ကြာမှာသူ့နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာဆောင်ရွက်မှုဟာအဓိကတိုးတက်အောင်မြင်မှုတစ်ခုရခဲ့ပြီလို့မြောက်ကိုရီးယားနိုင်ငံကကြေညာလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာငင်းချမ်းနဲ့စွန့်ရင်အသုံးပြုမှုတွဲလို့ခေါ်တဲ့တိဆောက်နေစေ light water ခေါ်ရေပေါ့အသုံးပြုဓာတ်ပေါင်းဖို့တစ်ခုနဲ့ centrifuge ခေါ်ဗဟိုခွာဆက်ထောင်ပေါင်းများစွာပါတဲ့ uranium တန့်စင်စက်ရုံတစ်ခုတို့ကိုလဲပတ်လှုပ်ဆောင်နေပါတယ်လို့အင်ကာနီကနိုင်ငံပိုင်သတင်းမီဒီယာကနေအတည်ပြုပြောဆိုခဲ့ပါတယ်။ဒီလအစောပိုင်းကလဲပတ်ရောက်လာတဲ့ American သိပ္ပံပညာရှင်တယောက်ကိုဒီစက်ရုံလုပ်ငန်းနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံကပထမဆုံးထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။ uranium တန့်စင်စက်ရုံဟာမြောက်ကိုရီးယားနိုင်ငံရဲ့လူသိများတဲ့Plutonium အဓိကထားအသုံးပြုတဲ့လက်နက်အစီအစဉ်အပြင်နောက်ထပ်နျူကလ িয়ার လက်နက်တိစောက်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တဲ့နဲ့ပတ်သက်လို့ခုလိုပြောဆိုချက်ကိုကြံတဲ့နိုင်ငံတွေအနေနဲ့တီးခြားလွတ်လပ်စွာစစ်ဆေးအတည်ပြုဖို့ရာမဖြစ်နိုင်သေးပါဘူး။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာထုတ်ဖော်ပြောဆိုချက်နဲ့တောင်ကိုရီးယားရောင်ပြောင်းကျွန်းကိုတိုက်ခိုက်မှုတွေဟာသူ့နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ရုန်းကန်စူးစမ်းနေရတဲ့အခြေအနေကိုအခုညင်ရရှိအောင်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေဘက်ကတွေးဆောင်ဆွေးနွေးပွဲတွေပြန်လုပ်လာအောင်ဖိအားပေးဖို့စူးစမ်းလှုံ့ဆော်နေတဲ့ပုံစံရှိတယ်လို့တချို့သုတေသီတွေကသုံးသပ်ကြပါတယ်။အမေရိကန်သမ္မတရဲ့အင်ဘျူရိုပြောရေးဆိုခွင့်ရှိသူကတော့သူ့အဆိုအရမြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူကိုရပ်တန်းကရပ်ဖို့တရုတ်အနေနဲ့တွန်းအားပေးစီလိုတယ်လို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့အဲ့ဒီလိုအဓိပ္ပာယ်တက်ရောက်တဲ့သတင်းစကားမျိုးမြောက်ကိုရီးယားနိုင်ငံကိုပားဖို့တာဝန်ရှိပါတယ်လို့လည်း Robert Gibbs ကအင်္ဂါနေ့ကပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့တောင်ကိုရီးယားရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အလေးနဲ့တာဝန်ရှိတယ်လို့လည်း Robert Gibbs ကထပ်မံပြောဆိုခဲ့ပါတယ်။